2020ခုနှစ်ကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ကိုဗစ်ရောဂါဒုတိယလှိုင်းဟာအဲ့အချိန်ကအသက်14နှစ်သာရှိသေးတဲ့ရန်ကုန်မြို့ကမောင်ထွန်းတောက်အိမ်ကို unplug တိခတ်သူတယောက်အဖြစ်နဲ့မိသားစုကိုစောင့်ရှောက်ထောက်ပံ့မှုဖြစ်လာစေခဲ့ပါတယ
်။ဒီလုပ်တွေစားလုံးမလို့ပဲကြံသေးရဲ့အိမ်ကဒီအဖေနဲ့မိကိုဗစ်ဖြစ်သွားရပေါ့ second wave ဖြစ်သွားတဲ့အဖေနဲ့မိကိုဗစ်ဖြစ်သွားရပေါ့အိမ်မှာစီးပွားရှာနေတဲ့ဒေါက်တာနှစ်ခုလုံးကအရာလဲဝါးရဆိုတော့ဟိုအိမ်မှာကဝင်ဝင်မရှိတော့ဘူးဝင်ဝင်မရှိတော့အချိန်မှာသားတို့ညီကိုနှစ်ယောက်လုံးပေါ့နှစ်ယောက်လုံးကညူပညာလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကိုသက်ဆွမ်းနဲ့ညူပညာလုပ်နေပဲအိမ်ကိုရှာကျွေးခဲ့ရပေါ့အကိုကလည်းသူလုပ်နိုင်တဲ့ညူပညာလုပ်ငန်းတွေလုပ်ပြီးတော့တချင်းတွေတီးပြီးတော့လုပ်တယ်ဒါလည်း unblack light တီးရတယ်ပေါ့ကိုသွားဒီမှာကိုရမှာလေညနဲ့တညစာနဲ့ရှင်းတာဆိုတော့ကိုသွားဒီမှာရမှာမတီးရင်မရဘူးဖြစ်တဲ့အတွက်ညာရင်ဒီပါတီးရတယ
်ကိုဗစ်ကံရောဂါဟာမိသားစုဝင်တယောက်ယောက်ကိုသူတို့ဘဝတွေကဆွဲထုတ်သွားမလားဆိုတဲ့ထိတ်လန့်စိတ်နဲ့ဖြတ်တန်းနေရကလွတ်မြောက်မယ်ပြင်ဆ2021နှစ်ဦးစစ်တပ်ရဲ့အာဏာသိမ်းမှုကြီးအပြီးမှာတော့မောင်ထွန်းတောက်အိမ်အပါအဝင်ပြည်သူအလုံးရဲ့ဘဝတွေဟာစောက်ထိုးမိုးမျောပြောင်းလဲသွားခဲ့ပါတယ
်ကိုဗစ်တွေပြီးသွားလို့အလုပ်တွေပြန်ဆင်ပြေပြီးတော့လုပ်ပါမယ်ဆိုတော့အာဏာသိမ်းနိုင်ရေးကိုတီးလိုက်တဲ့ချိန်မှာဘလို့မှရင်ထဲမှာခံစားလို့မရဘူးနော်လမ်းပြောက်သွားတဲ့လုံးဝဘာမှလုပ်လို့မရတော့အထိလမ်းပြောက်သွားရပေါ့
ခလေးသာရှိသေးတဲ့မောင်ထွန်းတောက်အိမ်ဟာဘယ်ဟာမှားတယ်လဲဘယ်ဟာမှန်တယ်လဲဆိုတာကိုတော့ခွဲခြားသိခဲ့ပါတယ်ဒါကြောင့်သူဟာစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်သူဖြစ်လာခဲ့ပါတယ
်ဒါတို့ဒီသမီးသားစုလုံးပေါ့နော်ဆန္ဒပြရတဲ့နေရာတွေမှာထိတ်ဆုံးကနေမမရက်တီပြီးတော့ပါဝင်ခဲ့တယ်ဒါဆိုရင်ဒါအိမ်ရရှိတဲ့ drum ကြီးကိုဒီ snare ကြီးကိုယူသွားပြီးတော့ဆန္ဒပြရတဲ့နေရာမှာရေးကြည့်ပြီးတော့ယူရင်အလိုမရှိဘူးပေါ့နော်ကိုယ်တိုင်းသွားရောက်တီးခတ်ပြီးတော့ဆန္ဒပြရတဲ့နေရာမှာထိတ်ဆုံးအောင်ပါဝင်ခဲ့ရပေါ့တကယ်အဲ့အချိန်ကြီးကလည်းတကယ်ထိတ်လန့်စရာတွေဆိုပေမဲ့ဆန္ဒပြတဲ့လူတွေအားလုံးရှိရတဲ့အတွက်ဟိုညီညွတ်စွာတက်ကြွစွာနဲ့စီလုံးညီညွတ်စွာနဲ့ဆန္ဒပြနိုင်ခဲ့ကြတယ်
အနာသိန်းစာမှာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့စစ်ကောင်စီတပ်သားတွေဟာနောက်ပိုင်းမှာတော့ပြည်သူတွေနေထိုင်ရာရက်ွက်တွေအိမ်နေတဲ့အထိဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေလုပ်လာပါတယ်။ဒီအခါမှာဆယ်ကျော်သက်အရွယ်မောင်ထွန်းတောက်အိမ်နဲ့အကိုဖြစ်သူတို့အတွက်အန်ဒီရဲကကြီးမားလာပါတယ
်။ဒါရောဒါကိုနှစ်ယောက်လုံးရဲ့အရွယ်ကတကယ်ဒီစစ်အာဏာရှင်ရဲ့တာဂက်ထားတဲ့အသက်အရွယ်ဖြစ်နေတယ်။အဲ့အတွက်ပိုပြီးစိတ်ပူရတယ်ပေါ့။အိမ်ကလည်းစိတ်ပူနေရတယ်။အဲ့လိုအိမ်မှာနေရင်တော့မှကောင်းကောင်းမနေရဘူးเนาะကောင်းကောင်းမနေရဘူးအမြဲတမ်းထိတ်လန့်နေရတယ်ဟိုပဲချင်းအိမ်မော်တက်ပြီးတော့ဖန်ဝါမလဲပဲချင်းအိမ်မော်တက်ပြီးတော့ရံပြူဝါမလဲဆိုတော့အမြဲတမ်းကြောက်နေရတယ်ပေါ့ဟိုစစ်ကားတန်ကြိုင်းကိုတော့မှမနေနိုင်ဘူးပေါ့เนาะပုံချောင်းပြီးနေရတယ်ဟိုအိမ်ထဲမှာတော့မှကိုအလိုလုံတဲ့နေရာမှာပုံပြီးနေရတယ်ပေါ့เนาะဒီဖန်စီဒီအရန်ကြမ်းလာတဲ့အချိန်မှာတင်းရတယ်ပေါ့เนาะဒါတို့ဒီရက်ွက်ကိုဖန်စီလာတော့မယ်ဟိုအဲ့မိသားစုကိုပေါ့နော်မိသားစုကိုဖမ်းတော့မယ်ဆိုရင်တရင်ကြားတဲ့အချိန်မှာသားတို့တနေရာကိုရှောင်ခဲ့ရတယ်ပေါ့အဲတခြားအိမ်မှာသွားနေရတယ
်နောက်ဆုံးတော့သူတို့ဟာအိမ်ကိုစွန့်ခွာဖို့ဆုံးဖြတ်ခဲ့ကြပါတယ
်ရှောင်တိန်နေတဲ့အချိန်မှာလည်းတရင်ရရဲဆိုပြီးတော့ဖမ်းဆီးဖို့လာခဲ့ကြတယ်အချိန်မှာသားတို့ဆက်နေလို့မရတော့ပေါ့နော်သားတို့ဆက်နေလို့မရတော့တဲ့အတွက်ဒီလူမျိုးရနေမျိုးထွက်လာဖို့ဆုံးဖြတ်ခဲ့ကြရပေါ့နော်အိမ်က
အခုတော့သူတို့ဟာစစ်ကောင်စီတပ်သားတွေရဲ့စက်ကွင်းကလွတ်တဲ့ထိုင်းနိုင်ငံတနေရာမှာရောက်နေပါပြီ။အသက်ဆုံးရှုံးရမယ့်အန်ဒီရဲကလွတ်မြောက်သွားပြီမဲ့ဆွေမျိုးမရှိတဲ့နိုင်ငံရဲ့ချားနယ်မြေတခုကိုကြောဘိုးအိတ်တလုံးစီနဲ့ထွက်ပြေးလာခဲ့ရတာမို့အသက်ရှင်ရက်တီရေးအတွက်စိန်ခေါ်မှုတွေကသူတို့ကိုစီးကြုံနေပါတယ
်။သူများနိုင်ငံမှာနေရတာဖြစ်တဲ့အတွက်ဘာသာစကားအရင်ခက်ခဲတယ်။ဟိုကိုရေလေးတပူတောက်ချင်တာတော့မှဘလို့ပြောဝေရမလဲမသိဘူးပေါ့နော်။ကိုနယ်မြေကိုမြေကိုရဲမဟုတ်တဲ့အတွက်တော့အတက်ဆရာမရှိပါဘူးဒါမဲ့လေဟိုလုံခြုံနေပေါ့နော်လုံခြုံနေဖန်စီရမှာခံရမှာစိတ်မပူပါဘူးလုံခြုံနေလို့တော့ခံစားရတယ်ဆက်စားရောက်ချင်းမှာပေါ့နော်အဲဒါပေမဲ့တိတ်မကြဘူးကိုကသူများနိုင်ငံမှာဒီတရားမဝင်နေချမ်းရဖြစ်တဲ့အဲ့အတွက်ဟိုဒီကနိုင်ငံဒီနိုင်ငံရရှိတွေကဒီရဲရဲလဲလိုက်ဖမ်းကြရပေါ့ လိုက်ဖမ်းတယ်ဒီမြန်မာပြည်သားတွေ့ရတဲ့ကိုဖမ်းကြရပေါ့မြန်မာပြည်သားဖမ်းတွေ့ရတဲ့ဖမ်းကြရဆိုတော့ပြန်အောင်ထွက်လို့မရပါဘူးเนาะအခုထိ
အသက်အန္တရာယ်ကြောင့်နေရက်ကိုစွန့်ခွာခဲ့ရတဲ့အများသူကရင်ဆိုင်ရတဲ့အခက်အခဲတွေကိုဖြတ်တန်းရင်းကပဲမောင်ထွန်းတောက်အိမ်ဟာအကိုဖြစ်သူနဲ့အတူထိုင်းနိုင်ငံမှာသူ့ရဲ့အနာဂတ်ဘဝအတွက်ခြေလှမ်းနေစတင်နေရပါပြီ
ခုဒီမှာဘာလို့ဖြစ်လဲဆိုတော့ဒါဒီမှာဂီတတင်နန်းပေးဖြစ်တယ်ဂီတတင်နန်းလေးတခုမှဝင်ပြီးတော့ဝင်နှန်းလှုပ်ဖြစ်တယ်ပေါ့ဝင်နှန်းလှုပ်ဖြစ်တယ်ကျောင်းတော့ဆက်မတက်ဖြစ်သေးဘူးဘာလို့ဆိုကျောင်းတက်ရင်ဟိုဒီမှာနေဖို့ထိုင်ဖို့အတွက်ဝင်ငွေကိုရှာနိုင်မှာမဟုတ်တဲ့အတွက်ဒီမှာနေဖို့ထိုင်ဖို့အတွက်ကြောင်ဒါလုတ်လုတ်တယ်ပေါ့နော်လုတ်လုတ်နေရတယ်။ဘာဆက်လို့ဖို့စီစဉ်ရှိလဲဆိုတော့ဟိုတော်လိုင်းမပြီးမချင်းတော့ဒါဒီမှာပဲနေွားပြီးမိသားစုကိုအလုတ်လုတ်ပြီးပဲထောက်ပံ့သွားမယ်ပေါ့နော်
။လောလောဆယ်နိုင်ငံမဲ့ဖြစ်နေတဲ့မောင်ထွန်းတောက်အိမ်ဟာဘယ်အချိန်အိမ်ပြန်ရောက်မယ်ဆိုတာမသိနိုင်ပါဘူး။သူ့ဘဝဟာဘလို့ရှစ်ဆက်သွားရမယ်ဆိုတာကိုလည်းမပြောနိုင်သေးပါဘူး။ဒါပေမဲ့လူပေါင်းထောင်နဲ့ချီပြီးတော့တည်စီခဲ့တဲ့သူအပါအဝင်ဘဝပေါင်းများစွာကိုပျက်စီးစေခဲ့တဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးအတွက်သူ့အသက်အရွယ်အရသူ့တက်ထားတဲ့အမှုပညာနဲ့တတ်နိုင်သမျှလက်တွဲပါဝင်သွားမယ်လို့သူကပြောပါတယ
်။ဒါကအမှုပညာလောက်တာဖြစ်တဲ့ဂီတသမားဖြစ်တဲ့အတွက်တတ်နိုင်သမျှတော်လိုင်းရေးတခြင်းတွေများစွာထုတ်လုပ်နိုင်အောင်လုပ်မယ်။အာဏာရှင်ကိုအသက်နိုင်ဆုံးတတ်နိုင်တဲ့ဘက်ကနေဥပဒေချက်တွေဝင်တော်လိုင်းဝါမယ်ပေါ့နော်။အာဏာရှင်စနစ်ကျဆုံးပါစေ။
တည်ငြိမ်တဲ့စီးပွားရေးနှွေးထွေးတဲ့မိသားစုဘဝဂီတသမားတယောက်ဖြစ်ဖို့လမ်းစာကိုနင်းမိပြီးသားမို့အောင်မြအောင်ကြိုးစားဖို့ရွှေရောင်အိမ်မက်တင်နဲ့နေခဲ့ရတဲ့မောင်ထွန်းတောက်အိမ်တို့ညီအကိုဟာအခုတော့နိုင်ငံမဲ့ဒုက္ခသည်တွေဖြစ်နေပါပြီနိုင်ငံအတွင်းတနေရာမဟုတ်တနေရာနေစဉ်ဖြစ်ပွားနေတဲ့တိုက်ပွဲတွေဖမ်းဆီးတပ်ဖြတ်မှုတွေနဲ့မီးရှို့ဖျက်ဆီးတာတွေကြောင့်နှီးဆက်ရနိုင်ငံတွေကိုနယ်ဆက်ဖျက်ကျော်ထွက်ပြေးနေသူအများအပြားထဲမှာကလေးပဲနှစ်ယောက်ပါဝင်တယ်လေသိဖို့ခက်ခဲပါတယ်မြန်မာနိုင်ငံအတွင်းထဲမှာတော့မောင်ထွန်းတောက်အိမ်လိုအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်ကလေးကတန်းတဝက်ကြော်နေပြီဖြစ်ပါတယ်ရှင်